မြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့H1N1ရာသီတုတ်ကွေးကြောင့်သေဆုံးသူ၃ဦးရှိသွားပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတရားဝင်ထုတ်ပြန်ထားပြီးဖြစ်ပါတယ်။ရာသီအလိုက်ဖြစ်ပေါ်လေးရှိတဲ့ဒီတုတ်ကွေးတွေဟာအပေါ်ယံအပြင်ရောဂါလက္ခဏာချင်းတူညီကြပြီးအချိန်မီကုသမှုမပြုတ်နိုင်ရင်အသက်အန္တရာယ်ပါဆိုရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီတုတ်ကွေးရောဂါမကူးစက် ောဂါပိုးတိုင်းဟာအသက်ရှူလမ်းကြောင်းကတဆင့်ကူးစက်တာဖြစ်တဲ့အတွက်ကူးစက်မှုနှုန်းကလည်းမြန်ဆန်ပါပဲဇူလိုင်လတတိယပတ်လောက်ကစလို့မြန်မာနိုင်ငံမှာတကြော့ပြန်ဖြစ်ပေါ်လာတဲ့ဒီ H1N1 တုတ်ကွေးယောဂါပိုးကြောင့်သေဆုံးသူ3ဦးရှိနေပြီးယောဂါပိုးကူးစက်နေတဲ့လူနာဦးရေဟာလည်း20အထိရှိပြီလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်ဒေါက်တာတင့်ဆွေဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့မြန်မာဆရာဝန်တဦးပါသူကယောဂပိုးကူးစက်နိုင်တဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ
။ယောဂရှိနေတဲ့လူကချောင်းဆိုးနှာခြေတာနဲ့အတုပဝဉ္ဇဉ်6ပြပလဲကလူတွေအသက်ရှူမီရင်ကူးစက်နိုင်တာဒီသုံးခုလုံးကအဲ့ဒါအကုန်တူပါပဲ။အဲ့ကောဖြစ်ပြီးရင်လည်းပဲဖြစ်တဲ့ယောဂလက္ခဏာတွေအလုံးကလည်းတမန်ဟိုရာသီဥတုအလိုက်ဖြစ်တဲ့တုတ်ကွေးတွေနဲ့လည်းအကုန်တူတယ်ခင်ဗျာ။ကိုယ်နဲ့နဲ့ပူမယ်၊ကြိုက်ခဲမယ်၊ချောင်းဆိုးမယ်၊လက်ကြောင်းနာမယ်၊နှာခြေမယ်နာမည်မသာဖြစ်မယ်ဒါတွေကအကုန်တူပါတယ်နောက်တစ်ခါသူကတော့အာယုတ်လို့ဖြစ်နေမယ်ပေါ့ဒီဟာတွေအကုန်လုံးကလည်းရာသီဥတုတုတ်ကွေးနဲ့အကုန်တူပါတယ်ခုလည်းတူပါတယ်ခင်ဗ
ျယောဂပိုးကူးဆက်တာချင်းတူပေမဲ့လည်းတဦးနဲ့တဦးကူးဆက်မှုခံရတဲ့အတိတ်နဲ့ကွာခြားနိုင်တယ်လို့ဆိုပါတယ
်တချို့ကြတော့ဆိုးနိုင်တယ်တချို့ကြတော့တာမန်နဲ့ပျောက်သွားနိုင်တယ်သူတစ်ပြက်အသက်9နှစ်အောက်ကလေးတွေနဲ့တသက်65နှစ်အထက်လူကြီးတွေမှာဆိုးနိုင်တယ်ခုကအာနေနေရင်ပူဆိုးတယ်နောက်ဆက်တွဲကညူမိုနီးယားလို့ခေါ်တဲ့အဆုတ်ရောင်တာကိုဖြစ်နိုင်တယ်တချို့ဆိုးလို့ရှိရင်တော့ခံမကောင်းရင်တော့အုံနောက်အထိရောက်ပြီးတော့အသက်ဆုံးမတဲ့ဒီရဲ့ဖြစ်တတ်ပါတယ်ခင်ဗ
ျအခုဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးယောဂပိုးနဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာအမျိုးမျိုးရေးသားပြောဆိုနေကြတဲ့အထက်မှားယွင်းမှုတွေပါနေတာကြောင့်အဲ့ဒီလိုရေးသားပြောဆိုမှုတွေကိုသတိထားကြဖို့လဲဒေါက်တာတင့်ဆွေကတိုက်တွန်းပါတယ်ဒီတုတ်ကွေးယောဂပိုးမကူးစက်နိုင်အောင်အစဉ်အဆက်အကျိုးတင်ကာကွယ်တဲ့နည်းတွေကိုလည်းဒေါက်တာတင့်ဆွေကအခုလိုရှင်းပြပါတယ
်။ကျန်းမြင့်ပထမအဆုံးပြောရလို့ရှိရင်ကိုယ်စီကိုဒီလိုကာယောဂလိုဖြစ်နေတဲ့အချိန်မျိုးမှာကိုယ်စီကိုအသက်ရှူလမ်းကြောင်းကဝင်မလာအောင်နှာခေါင်းစီးတက်ခြင်းဖြစ်ပါတယ်။နှာခေါင်းစီးမှလည်းအခုပြောနေတဲ့ဈေးကြီးတဲ့နှာခေါင်းစီးနဲ့တာမန်နှာခေါင်းစီးနှစ်မျိုးရှိတယ်။ကျွန်တော်တို့လေ့လာမှုဒီလုပ်တဲ့အခါမှာအဲ့နှာခေါင်းစီးနှစ်မျိုးလုံးကနေကာကွယ်မှုပေးနိုင်စွမ်းရာခိုင်နှုန်းဟာဒီမကွာခြားပါဘူး။ဒါကြောင့်လူတိုင်းဟာတာမန်ဆေးရုံသုံးဆံဝင်နေဆံဆံမတွေသုံးတဲ့နှာခေါင်းစည်းနဲ့လည်းကျွန်တော်တို့ရနိုင်တယ်လို့ဓမ္မတိချက်ပြောလိုပါတယ်။နှစ်ချက်ကတော့လက်ကုံမကြမကြဆေးဖို့လိုတယ်ခင်ဗျ။ချောင်းဆိုးတာနဲ့နှာချီတာတွေထွက်တဲ့အမှုန်မွားဟာကျွန်တော်တို့အိမ်မျက်နှာပြင်နေရုပ်မျက်နှာပြင်အားလုံးမှာကျနေနေတော့အဲ့ဒါကိုကျွန်တော်တို့လက်တွေနဲ့ထိကြရတယ်။ဒါကြောင့်လက်ကုံမကြမကြဆေးခြင်းဟာဒုတိယအရေးကြီးပါတယ်။နောက်တတိယကတော့လူအုပ်သေးကိုလူနာကိုယ်တိုင်လည်းမသွားဘူးနေမကောင်းသေးမဖြစ်သေးတဲ့လူတွေလည်းချောင်ရှားလို့ရှိရင်ဒါကာကွယ်မှုရနိုင်ပါလားနောက်နံပါတ်၄ကတော့ကာကွယ်ဆေးကာကွယ်ဆေးမှလည်းအခုမျိုးပြောနေကြတယ်အမှန်ကဒီ virus တွေဟာ virus ပိုးတွေဟာနှစ်စဉ်တုတ်ကွေးကာကွယ်ဆေးဆိုတာတစ်နှစ်တစ်ခါကိုထိုးရတယ်အဲ့ဒါ2009 H1N1 ပေါ်တုန်းကဖြစ်တုန်းကကာကွယ်ဆေးတစ်မျိုးတည်းသာအခုပေါ်သေးတယ်နောက်ကာကွယ်ဆေးတခုကနေပြီးတော့နှစ်မျိုးသုံးမျိုးကာကွယ်နိုင်တယ်ဆိုတဲ့ကာကွယ်ဆေးတွေကလည်းကျွန်တော်အမြင်ပြောရရင်အတိအကျမမှန်ဘူးလို့ကျွန်တော်ယူဆပါတယ်။သူဟာ H1N1 monovalent လို့ခေါ်တဲ့ကာကွယ်ဆေးဟာတရားဝင် FDA American FDA ရော WHO ရောသိမှတ်ပြုထားပါတယ်။ဒီနည်းအားဖြင့် virus တစ်မျိုးတည်းကိုသာကာကွယ်သောကာကွယ်ဆေးဖြစ်ပါတယ်။အဲ့ဒီမှာလည်းနှစ်မျိုးရှိပြီးတဲ့ထိုးဆေးနဲ့ကျွန်တော်နှာခေါင်းထဲထည့်တဲ့ဆေးပါ။အဲ့လေးချက်လုံးကြီးဆိုင်ပါကာကွယ်ဆေးရလေကျမအယူဝင်ဌာနကတရားဝင်ထုတ်ပြန်ချက်ထိုးပါထိုးသင့်တယ်ဒီဟာဆိုတဲ့အချက်ကလွဲရင်ကျန်တာတွေကိုတော့နားမယောင်သင့်ဘူးလို့ကျွန်တော်တော့အကြံပေးချင်ပါတယ
်ဒီနေ့ဆိုင်အတိုင်းဒဝဲမျိုးကကြက်ချန်တွေမှာ H5N1 လို့ခေါ်တဲ့ကြက်တုတ်ကွေး virus ပိုးတွေ့ရှိပြီးကြက်တွေထောင်ကနားလောက်အထိသေဆုံးမှုတွေရှိနေတာကြောင့်ဇူလိုင်လ25ရက်နေ့ကစပြီးကြက်အသေးအများအပြားဖြစ်နေတဲ့ကြက်မွေးမြူရေးချန်ပန်ရှင်6ဦးတို့ရဲ့ကြက်ချန်တွေကကြက်သားနဲ့ကြက်ဥတွေရောင်းချခြင်းမပြုဖို့မြို့နယ်စီပင်တာယာကပိတ်ပင်ထားတယ်လို့ဆိုပါတယ် တစ်ဆက်ထဲမှာပဲရာသီအလိုက်တုပ်ကွေးယောဂါပိုးတစ်မျိုးဖြစ်တဲ့ H2N2 လို့ခေါ်တဲ့တိတ်မပြင်းထန်တဲ့ယောဂါပိုးအမျိုးအစားတစ်ခုဟာလည်းမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေကြောင်းကျန်းမာရေးဌာနအရာရှိတွေကပြောပါတယ်။အခုလိုရာသီအလိုက်ဖြစ်ပေါ်နေတဲ့ကူးစက်ယောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျမကြီးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးအေရဝတီတိုင်းဒေသကြီးတွေကိုအထူးစောင့်ကြပ်ကြည့်ရှုနေတယ်လို့ကျမကြီးနဲ့အာကသဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျ